ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်ရှက်တဆုံတရားမရှိဘဲအောင်မြင်စွာပြီးဆုံးသွားပေမဲ့မဲပေးသူဥယျာဉ်နယ်ပါလွန်နေတယ်လို့မဲစန္ဒရှင်ရှင်တွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်။စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရေးအင်အားသုံးမှုတချို့တွေ့ခဲ့ရတယ်လို့မဲစန္ဒရှင်စည်ရင်မှားရွေးမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းတဦးကလည်းထောက်ပြပါဗျ။ဒီနေ့ရန်ကုန်တိုင်းတွင်33မြို့နယ်တို့ကစီပင်ရွေးကောက်ပွဲအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုယ်စားလှယ်လောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရွေးကောက်ပွဲကတော့ချော့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဥယေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်တမရဥဝင်းမြင့်ကိုရိုင်းတာမွေမြို့နယ်မဲယုံမှာလာရောက်မဲပေးခဲ့ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်လာမယ့်ဧပြီလထဲမှာစပြီးတော့အသက်ဝင်လာမယ့်စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းသင်္ကန်းညို့မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကသူ့အတွေ့အကြုံခုလိုပြောပြပါတယ်
။နိုင်ငံသားတယောက်အနေနဲ့ဆိုတော့ဒီကိုစီပင်သားမှာထားဆောင်တဲ့ကိုယ်တည်းကိုရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကကိုယ်ပါလဲတာဝန်ရှိတယ်ဗျာ။ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီဟာကိုကြောက်ရွံ့ကျွန်တော်မဲပေးရခြင်းဖြစ်တယ်ဗျာ။ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့အခါကျတော့လေဟိုစီပင်ကောင်းကြတော့မဲပေးတဲ့အရေးတွေကနည်းတော့ဗျာ။ဟိုကျွန်တော်ပါတဲ့ချိန်မှာဆိုနာနာရီကျတော့ပါဆိုမဲပေးရတဲ့အတွက်မှာရှိရတော့တရားပဲရှိတာပေါ့နော်အဲရှိမှာဒီပြည်ရဲ့ရေပြည့်နေကြည့်တော့လေဟိုမဲပြရမတစ်ဆောင်ကြမှာဒါပြည်ရဲ့ဒီမှာ50တော့ပဲရှိတယ်လို့ပြောရပေါ့နော်အဲတော့ဒီပြည်ကြီးအခြေအနေဒါနေနေတာတော့ကျွန်တော်နေတာတော့ဟိုစိတ်မကောင်းပေါ့နော်အဲတော့ကျွန်တော်ကစီရင်ရေးောက်ရဲဆိုရတယ်ဒါအခုဟိုပြည်တော်တဲ့ဟိုဒါရေးကြည့်ရဲ့နေရာတစ်ခုဖြစ်တယ်ဟိုတော့နေနေရောဒါခိုင်းရတာကြီးကိုယ်ကလေးတော့ကျွန်တော်ရေးရမယ့်အဖြစ်နေပေါ့နော်အဲလက်ရှိမဲပြတဲ့နေရာနေထားတော့အစီအစဉ်ပါလေမေယုံစီမံသားရဲ့မှုခွေထားတော့ကျေနပ်ရှိပါတော့
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမေယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကပ်စောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲကချော်မွေစွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနဲတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ်ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအပေါ်မှာတော့ PACE ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်မဲစပြီးတဲ့အချိန်မှာတော့အလုံးကတော့အဆင်ပြေတယ်နောက် EECC ကဖြစ်တယ်ပေါ့နော်ဒါပေမဲ့မဲလာပြီးတဲ့ပမာဏကတော့တအားနဲတယ်နောက်ထပ်စမ်းစစ်လေ့လာမှုတစ်ခုလုပ်ကြည့်တာကျွန်တော်မြို့ပါရှိရဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အားဆရာခိုင်လုံးပတ်ဝန်းကျင်မှာပဲဒီမဲလာပြီးတဲ့လူတွေရှိတယ်။အဲ့ဒါတော့ဒါမဲပြီးမှုတအားနည်းတယ်ပေါ့။ကျန်တဲ့ပြဿနာအနေနဲ့ကတော့ကျွန်တော်တို့မဲယုံစောက်ခွင့်တဲ့အချိန်နေမှာကျွန်တော်တို့ရဲ့ဩဇာပါတွေအချို့ပဲနော်300ခိုင်လုံးလောက်ပဲရှိပါတယ်။ဒီလိုမျိုးတားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့။မဲယုံခုတွေရဲ့ဒီဩဇာပါတွေရဲ့အခမ်းအနားအပေါ်မှာသိရှိမှုနည်းလို့အဲ့ဒီမင်းတို့အဲ့300ခိုင်လုံးလောက်မှာပေါ့ကျွန်တော်တို့အဲ့ဒါမျိုးတွေ့ရတယ်။နောက်တစ်ခုကကြတော့ဒီမင်းတို့ကပါမင်းဆွဲတာလို့ပါလို့တော့ကျွန်တော်ရှိလို့ incident အကြီးကြီးတွေမတက်လာဘူး။တခြား incident လေးတွေတော့တချို့ပူစားမေးပြီးအနေငယ်ရှိတာဘူး။ဒါပေမဲ့ကြီးမားတဲ့ကြေကြေငြင်းငြင်းဖြစ်တဲ့ဒီထူးခြားကြည့်ရတယ်တော့ကျွန်တော်တို့မတွေ့ရဘူးခင်ဗျာ
ရန်ကုန်မြို့တော်စီပင်သားရာရေရွေးကောက်ပွဲကော်မရှင်ခုတ်ထုတ်ပြန်တဲ့မဲယုံတီနေရာနဲ့လက်တွေ့တည်ရှိနေတဲ့မဲယုံရဲ့နေရာဟာလွဲမားနေတယ်လို့ PACE ကထောက်ပြသလိုပဲမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စည်ရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရာရေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုစလေလောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ
်မဲလာပေးရနေမှာပဲတကယ်မဲပေးလို့ရအောင်ဒီနေ့ပြထားတဲ့အမှုတွေမှာအားနည်းနေရတာကျွန်တော်တွေ့ရပါတယ်အဓိကကတော့မဲဆင်းရင်းနဲ့ပတ်သက်ပြီးတော့ပါမဲဆင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီးလောက်ကတော့မဲဆင်းနေမှာအစ်မတမအားနည်းမှုကမပြည့်စုံပါဘူးမိသားစုလိုက်တိုက်လိုက်မပါတာရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုပဲကိုယ်နဲ့တယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာအဆက်ဆက်တွေ့ကြုံရပါတယ်ဒါလည်းဆိုတော့ကျွန်တော်ပထမမဲဆင်းရင်းစစ်ထားတဲ့ဇာတ်နဲ့ဒီယုံမဲဆင်းရင်းယုံမဲဆင်းရင်းနဲ့တိုက်တဲ့ယုံကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်ဆင်းရင်းမပါပါဘူးကျွန်တော်မိသားစုရင်းနဲ့မပါပါဘူးသုံးနေသက်ပြီးတော့ကျွန်တော်နောက်ယုံညွှန်ကြပါတယ်အဲယုံမှာသွားပေးလိုက်တော့မှရပါတော့ပါတယ်
ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲရဲ့အခြေအနေပေါ်မှာတော့ပါတီနိုင်ငံရေးလွှမ်းမိုးမှုတွေရှိတာကိုမြင်ခဲ့ရတယ်လို့မဲဆန္ဒရလက်ထွက်ပေါ်ခြင်းကိုစောင့်ကြည့်ရအောင်မယ်လို့စီပင်ကိုယ်စားလှယ်လောင်းတူအနေနဲ့ကိုအောင်ခန့်ကအခုလိုသုံးသပ်ပါတယ
်ပါတော့အချက်ကျရဒီနိုင်ငံရေးအချက်ကျပေါ့နော်ကျွန်တော်ပါတီနဲ့အချက်ကျဒုတိယကတော့ကျွန်တော်စီးပွားရေးနဲ့နော်တတိပုဂ္ဂိုလ်ထဲမှာလည်းရှိရစီးပွားရေးနဲ့အချက်ကျပေါ့တတိယကတော့စီးပွားရေးနဲ့မဟုတ်နာမည်ရှိပြီးသားကျေပေါ့နော်ပထမနှစ်ခုကပို့ပြီးကြီးပါတယ်။နိုင်ငံရေးဆိုတာကျွန်တော်တို့အလန့်လိုကိုဆိုတာလူတိုင်းသိပြီးသားအလန့်လိုကိုလူတိုင်းစိတ်ချရတဲ့အလန့်လိုကိုပါ။သို့တော်လည်းပဲသူ့အနေနဲ့ဒီဟာကိုအစိုးရအထီအောင်ပါပေါ့နော်။အစိုးရဆိုတာလည်းကျွန်တော်တို့အကြီးဆုံးဟိုလာကျွန်တော်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တီကိုဒီလိုကိုချိန်ပြီးတော့နိုင်ငံတကာလှည့်နေတဲ့လူကိုဆိုတော့ကြတော့အစိုးရနဲ့ပြည်သူနဲ့ပြန်ရတယ်လို့ပါဖြစ်ပါတယ်။အဲ့ဒါမြင်ရတာပါဘူ
း။ဟုတ်ကဲ့။
ဒီအရေကိုစဉ်းစားထားလို့လည်းကျွန်တော်ထင်ပါတယ်။ငွေကြေးရလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်ကအဖွဲ့နဲ့ပြောက်တဲ့ပြန်ရတယ်လို့ဖြစ်ပါတယ
်။ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကတော့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီဝင်6ဦးကိုမဲဆန္ဒနယ်မြေ6ခုကနေမဲပေးရွေးချယ်တာဖြစ်ပါတယ်။နောက်မြို့နယ်33မြို့နယ်ကစီပင်သားရာရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုတ်နဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးရွေးချယ်ခဲ့ကြတာပါ။စီပင်ဥပဒေသရဲ့ထူးခြားချက်အရာကတော့ရွေးကောက်ခံ6ဦးထဲက2ဦးကိုဒုတိယမြို့တော်ဝင်အဖြစ်နဲ့ကော်မတီဝင်တွေအားလုံးကလှည့်ဝက်မဲဆန္ဒပေးရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင်။